စကိုင်းတိုင်းဆာလင်းကြီးမြို့နယ်တဲကဆလင်းကြီးမြို့နယ်တဲကတရုတ်ရဲ့ဝမ်ပောင်းကျင်းနီစီမံကိန်းကိုလုံခြုံရေးယူတဲ့စစ်ကောင်စီလုံခြုံရေးအဖွဲ့နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ကြားဒီနေ့မနက်ပိုင်းပြန်လည်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုတိုက်ပွဲဖြစ်ပြီးနောက်မုံရွာမြို့ဝင်မအူဂိတ်ကနေချင်းတွင်းမြစ်အနောက်ဘက်ကျေးရွာတွေရှိရာကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့ကျေးရွာ၅ရွာကဒေသခံတွေထပ်ပြေးတင်းရှောင်နေရတယ်လို့ရွာခံတွေကပြောပါတယ်။ရှန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမြတ်မှုပြပြပေးပါအောင်ခင်ဗျာ။
တရုတ်ရဲ့ဝမ်ပောင်းချင်းဒီစီမံကိန်းလုပ်နေတဲ့နေရာမှာလုံခြုံရေးယူထားတဲ့စစ်တပ်ဟာဒီနေ့မနေ့အစောပိုင်းကအဲ့ဒီနေရာကနေပြန်ထွက်လာချိန်မှာကာကွယ်ရေးအဖွဲ့တွေနဲ့ဆလင်းကြီးမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်မှာတော့မုံရွာမြို့အဝင်ကနေချင်းတွင်းမြစ်အနောက်ဘက်ခြေရွာတွေရှိရာကိုစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့လှမ်းပစ်နေတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်
။ဝမ်နာစောပိုင်းတော့ကတော့ကာကွယ်ရေးအဖွဲ့နဲ့ခုလိုမျိုးရှိရာကိုအားကြောင့်လှမ်းပစ်။ဒီတပ်ခံတွေကလောလောဆယ်တော့မိုင်းလာတော့ခဏတော့ရှောင်းတော့ရှောင်းနေရတယ်။ကျုပ်စီမံကိန်းနေတာသူကတော့လို့ဘင်းတော့အစီအစဉ်ဝင်တဲ့ဟာယူသူကမလုံးပြီးပြီးတော့ပြန်ခေါ်လာရှိတယ်။တချို့လည်းတော့နည်းနည်းတော့ပြန်ဝင်ကြတာပေါ့။ပြီးပြီးတော့ဆက်ရုပ်လက်ပတ်မှုတွေလုပ်နေတာပေါ့။ဘာကြောင့်လဲမဟုတ်ကာကွယ်ရေးသူကအမောင်ကာကွယ်ရေးတဲ့စစ်သားတွေတော့ရှိနေကြအချိန်မှာတော့
အခုလိုစစ်တပ်ဘက်ကပြစ်ခတ်မှုကြောင့်ဒေသခံတွေဘေးလွတ်ရာထွက်ပြေးနေကြရပြီးနေရပြန်နိုင်ဖို့အခြေအနေစောင့်ကြည့်နေကြရပါတယ်။
ဒီလိုစဉ်းစားလို့ဒီကြေတော့မဟုတ်ဘူးပြဘလို့လို့ဆိုခါတိုင်းလေးပုံမှန်တော့ရှောင်းတော့ရှောင်းသွားတာပဲခါတိုင်းတော့ရှောင်းနေတော့ခဏရှောင်းသွားတာခုလိုဝင်လိုက်ထွက်လိုက်ပြန်ဖြစ်နေရဆိုတော့လူချင်းနေရမတိရဘူးဈာစီရှောင်းရမလားခဏရှောင်းရမလားလို့စောင့်ကြည့်နေစေချင်တော့တို့လေ
စကိုင်းတိုင်းနေရာတော်တော်များများမှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်နေတာနဲ့အတူမုံရွာမှာအခြေစိုက်တဲ့စစ်တပ်ကနေစစ်ကူပေးနေတာတွေရှိပါတယ်ချင်းတွင်းမြကန်ဘေးကရွာရင်းရှိတဲ့ဘက်ကိုလည်းလက်နက်ကြီးတွေနဲ့ခြောက်လှန့်ပစ်ခတ်မှုတွေမကြာခဏလုပ်တယ်လို့ဒေသခံတွေကပြောပြပါတယ်။မုံရွာမြို့ထဲမှာတော့စစ်တပ်ကပုံမှန်ကင်းလှည့်နေပြီးစစ်သားစုဆောင်းမှုတွေကိုလည်းဆက်လက်လုပ်နေတဲ့အကြောင်းမုံရွာမြို့ကန်တယောက်ကပြောပြပါတယ်
။တို့တော့လုံလုံရေးကြီးပြီးတော့ပတ်တပေါ်ရတယ်။ကြားထဲမှာလမ်းတော်လမ်းလာတွေ့နေတဲ့ဆိုရင်ဆွဲသွားတယ်ဆွဲသွားတယ်အတက်ကြီးတဲ့ကလေးဆိုရင်ဒါစမှုတော်မှုရတဲ့ရမလို့တော့တခါတည်းခေါ်ခုနှစ်နှစ်ရအောင်မှာဒီပရောဘက်မှာသူတွေနှစ်ယောက်ရောက်ပြန်လုပ်လိုက်တယ်เนี่ยบุซีตัวละ3เนี่ยบ่เนาะแต่ละทีนี่ก็สู้อยู่เปียนละได้เดียวก็แล้วเปียนไม่รู้คุณนี่ไม่รู้จริง
ๆมงยาမြို့หน้าก็สลิงจีမြို့เนี่ยแหละมาတော့ตยုတ်คอมมานีก็วันปองจีนดีตู้ผ่อยลงงานတွေကိုတောက်ရှောက်လုပ်နေတာဖြစ်ပြီးတော့မြန်မာတပ်တွေကလုံခြုံရေးယူပေးထားပါတယ်အဲ့ဒီစီမံကိန်းလုပ်နေတဲ့ပတ်ဝန်းကျင်မှာစစ်တပ်ရဲ့လှုပ်ရှားမှုတွေရှိနေတယ်လို့ကြေးရွာတွေအနေနဲ့စစ်တပ်တွေဝင်တဲ့ဒဏ်ကိုမကြာခဏကြုံကြရပါတယ်စစ်ကြောင်းတွေဝင်လာရင်ခြောက်လှန့်ပစ်ခတ်လို့ရွာသားတွေမကြာခဏထွက်ပြေးတိမ်းရှောင်ကြရတယ်လို့လည်းပြောပြကြပါဗျ။